စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လူမှုအုံကြွားမှုတွေကိုအင်အားသုံးဖိနှိပ်ကြိုခွဲလာရတယ်။အဲဒီနောက်လက်နက်ကင်ခုခံတော်လှန်ရေးတွေမြန်မာနိုင်ငံအနှံ့ပေါ်ပေါက်လာပြီးတစ်တုံညနှစ်ခုစစ်စင်ရေးကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရာနဲ့ချီတဲ့စစ်ကမ်းတွေကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးလာရတာပါ။အဲဒီလိုအနေထားအောက်မှာပဲနာအဖလိုလူတီများတဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီလက်ထက်ကပြဋ္ဌာန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအာဏာသိမ်းသုံးနှစ်ပြည့်ကိုရဲ့အကြာဖေဖော်ဝါရီ10ရက်နေ့မှာအတည်ပြုလိုက်ပါတယ်။တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ရင်ဆိုင်တိုက်ခိုက်နေရချိန်မှာစစ်ကောင်စီတပ်တွေဟာစစ်လက်နက်အများအပြားဆုံးရှုံးတပ်ဖွဲ့ဝင်အများအပြားသေဆုံးတဲ့အပြင်တရင်လိုက်လက်နက်ချသူတွေအသက်မသေအောင်ဗိုလ်မှူးချုပ်အစင်ကအစလူမျိုးစုလက်နက်ကင်အဖွဲ့တွေနဲ့သဘောတူညီမှုရယူခဲ့တဲ့အနေအထားအောက်မှာအတွေ့အကြုံရှိတဲ့သာမန်ရဲသားတွေကိုစစ်မှုထမ်းဖို့ဆောင်ရွက်လာတာပေါ့လူငယ်တွေကတန်ရရှိနေကြတာပါပြည်ပရောက်နေတဲ့မြန်မာလူငယ်တူကတော့ပြည်သူစစ်မှုထမ်းဥပဒေအပေါ်သူ့အမြင်ကိုအခုလိုပြောရတယ
်ဆိုတိုင်းသားတွေနဲ့တိုက်ခိုက်နေတဲ့ပြစ်ခတ်တွေရှိနေတဲ့အခါမှာသူတို့ကိုယ်တိုင်တော့မတိုက်ပဲနဲ့မှလက်နက်ချပြီးတော့မှတခြားရကိုတိန်ရှောင်းတယ်ဆိုတော့ခါကြာရင်လည်းဒီလက်နက်ချပြီးတော့မှပြန်ဆုတ်ပြေးတဲ့အချိန်တွေရှိတယ်ဆိုတော့အဲ့မျိုးဆုတ်ပြေးနေတဲ့အချိန်ကြီးမှာကျွန်တော်တို့ဘာမှမသိတဲ့လူငယ်တွေဆိုတော့ပြည်တွင်းမှာရှိတဲ့ဘာမှမသိတဲ့လူငယ်တွေအနေနဲ့ပေါ့ဆိုတော့လက်နက်ကြီးကင်ပြီးတော့မှရုတ်တက်ကြီးသွားတိုက်ရမှာလားဆိုတော့သွားတိုက်ရောဆိုတော့ကျွန်တော်တို့ကဘလို့အနေနဲ့အသုံးချင်တာလဲအရက်သားတွေကိုပဲရှေ့ကနေလူသားတစ်တိုင်းအနေနဲ့အသုံးပြုချင်တာလားစစ်တပ်ကဆိုတော့အဲ့ဒါကလည်းစဉ်းစားစရာတစ်ခုပါပဲဆိုတော့ကျွန်တော်အနေနဲ့ဒီရုတ်တရက်ကြီးစစ်မှုထမ်းမယ်ဆိုရင်တော့ကျွန်တော်ကခုနိုင်ငံသားမှရောက်ပြီးတော့မှပညာသင်ရင်တော့ညာလည်းပဲအကယ်၍ကျွန်တော်ပြန်သွားမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ရောစစ်မှုထမ်းရမလားဆိုတော့ဒီလိုမိကွန်းနေနဲ့ဆိုတော့ဒီအခုထွက်လာတဲ့တည်င်းကမိကွန်းပေါင်းများစွာနဲ့ပေါ့နော်
စစ်ကောင်စီတရင်ထုတ်ပြန်ရေးကောင်စားဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြည်သူစစ်မှုထမ်းဥပဒေကိုဧပြီလကုန်ပိုင်းကနေစတဲ့ကောင်တဲ့ပေါ်မှာဖြစ်ပြီးအမတ်စင်တစ်မှာလူဦးရေ 9,000 တက်မှတ်ခေါ်ဆောင်သွားမှာဖြစ်တယ်လို့အမျိုးသမီးစစ်မှုထမ်းတွေကိုစင့်ခေါ်မယ်လို့ပြောဆိုခဲ့ပေမဲ့ဖေဖော်ဝါရီ20ရက်နေ့မှာတော့အမျိုးသမီးစစ်မှုထမ်းတွေကိုလက်တလောစင့်ခေါ်တော့မှာမဟုတ်ဘူးဆိုပြီးတော့ပြန်လည်ပြောဆိုသွားတယ်ဒီပြည်သူစစ်မှုထမ်းဥပဒေဟာအရင်တုန်းကအရက်သားတွေကိုစစ်ပွဲအတွင်းအတင်းအဓမ္မခေါ်ဆောင်ခိုင်းစေတာမျိုးတရားဝင်ဖြစ်အောင်လုပ်တာမျိုးဖြစ်တယ်လို့ပြည်ပရောက်လူငယ်တူကအခုလိုမှတ်ချက်ပြုတ်ရတယ
်မြန်မာပြည်မှာအခုပေါ့နော်မဖြစ်မနေစိတ်မှုထားရမယ်ဆိုတာပေါ့နော်အဲ့ဟာကိုကြားရတဲ့အချိန်မှာဆိုကျွန်မစိတ်ထဲမှာဆိုရင်အရန်လန့်တော့ပေါ့နော်ဒီမြန်မာပြည်မှာကြံနေခဲ့တဲ့လူငယ်တွေအတွက်ကိုလည်းအရန်စိတ်မကောင်းဖြစ်တယ်ပြီးတော့ဘာကိုတတိယမြင်သွားလဲဆိုတော့အရင်တစ်ခေတ်တစ်ခါတော့ကိုယ့်ရဲ့အဖေတွေအဖိုးရုတ်ခေတ်ကပေါ်တာဆွဲတဲ့ဟာနဲ့ပြန်ပြီးတော့မြောင်မိရပေါ့နော်အဲအခေခါတော့ကျတော့တရားမဝင်ပေါ်တာဆွဲတာဒါပေမဲ့အခုကျတော့တရားဝင်ပေါ်တာဆွဲတဲ့လူမျိုးပေါ့အဲ့လိုခံစားရတယ
်ဥပဒေမှာတာမန်အယတမျိုးသား18နှစ်ကနေ35နှစ်နဲ့ကျွမ်းကျင်ပညာရှင်တွေဆိုရင်18နှစ်ကနေ45နှစ်အထိစစ်မှုထမ်းဖို့အကျုံးဝင်ပါတယ်စစ်ကောင်စီဘက်ကတော့ဒီဥပဒေဟာဒေါတာဝန်အရေး၃ပါးကိုစောင့်ထိန်ကာကွယ်ဖို့အတွက်ဖြစ်ပြီးစစ်မှုထမ်းကာလကို2နှစ်သတ်မှတ်ထားပါတယ်အရေးပေါ်အခြေအနေမျိုးဆိုရင်9နှစ်အထိတက်တန်းတိုးနိုင်ပြီးစစ်မှုထမ်းဖို့ညှင်းဆိုရင်ထောင်ဒဏ်9နှစ်အထိချမှတ်နိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းဖို့အကျုံးဝင်သူအမျိုးသားဥယျာဉ် 6.3 သန်းလောက်ရှိတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်အမှန်တကယ်စစ်တပ်ထဲမှာစစ်မှုထမ်းဖို့ကြုံလာမယ်ဆိုရင်တော့
တကယ်အဲ့ဒီအခြေအနေနဲ့ကျွန်တော်ကြုံတွေ့ရခဲ့မယ်ဆိုပြီးဆိုသူတို့ရဲ့စစ်သားတွေကိုကျွန်တော်ဝင်ဖြစ်မှာလုံးဝမဟုတ်ဘူးနော် 100% ကျွန်တော်ဝင်မှာမဟုတ်ဘူးကျမတို့မှာအခုက PDF တွေရှိတယ်အခြားအဖွဲ့အစည်းတွေအများကြီးရှိတယ်သူတို့ပြန်ပြီးတော့ခုခံတော်လှန်နေတဲ့အဖွဲ့အစည်းတွေရှိပါတော့အဲ့အဖွဲ့အစည်းတခုခုထဲကိုပဲကျမဝင်ဖြစ်နေလို့ရှင်းပြလို့
စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာထောင်ထဲချီတဲ့လူငယ်အများပြားဟာပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေစီဆက်သွယ်စုံစမ်းလာတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒါအပြင်ဥပဒေရဲ့အခန်းလေးခံစားခွင့်မှာပြည်သူစစ်မှုထမ်းကာလပြီးဆုံးတဲ့အခါအလုံသမားတယောက်ဟာမူလထမ်းဆောင်ခဲ့တဲ့အလုတ်ကိုင်းဒါမှမဟုတ်အလားတူအလုတ်ကိုင်းတွေကိုအလုတ်ရှင်ကပြန်လည်ပြီးတော့ခန့်အပ်ပေးရမယ်ဆိုပြီးတော့ဖော်ပြထားပါတယ်ဒါဟာပြည်တွင်းအလုတ်သမားတွေအနေနဲ့အစင်ပြေစေနိုင်ပေမဲ့နိုင်ငံရဲ့ချားမှာအလုတ်လုတ်ကိုင်းတွေအတွက်တော့အခက်အခဲတွေရှိနိုင်ပါတယ်ဒီအခက်အခဲနဲ့ပတ်သက်လို့ပြည်ပမှာအလုတ်လုတ်ကိုင်းသူမြန်မာလူငယ်တဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာရှိတဲ့အလုတ်ကိုင်းကြီးစွန့်ပြီးတော့သွားမှာဆိုတဲ့အခါကျတော့လုပ်ငန်းရှင်တွေကလည်းဒီလုပ်သားတွေကိုကျွန်တော်တို့မြန်မာနိုင်ငံသားတွေကိုလိလံတော်တဲ့နေရာမှာသူတို့လည်းလကားထားမှာမဟုတ်ဘူး။ဆိုတဲ့အခါကျတော့သူတို့ဟိုအစဉ်ပြေမဲ့သူခြားလုပ်သားတွေသူတို့ခေါ်သွင်းမယ်။ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားကိုလာပြီးတော့အလုပ်လာလုပ်တဲ့သူတွေအခုဒီနေရာတွေအလုပ်တွေမရဖြစ်တော့မယ်။အလုပ်အဆင်မပြေဘူးပေါ့ဗျာ။ ီထဲမှာရှိတဲ့သူကတော့ဟိုဆိုင်းငံ့ပြီးတော့နားလည်မှုနဲ့ပြန်ပြီးတော့ဟိုလောက်ကောင်းလောက်လို့ရနိုင်ပြီမဲ့ကျွန်တော်ဒီပတ်မှာနေတဲ့သူတွေကဟိုကပြန်ပြီးတော့စစ်မှုထမ်းပြီးတော့ပြန်လာပြီးတော့ဒီမှာဒီပတ်ကိုနှုတ်လုံနေတဲ့နေမြဲအလုံးမှာပြန်လုပ်ဖို့ဆိုတာကတော့ရန်နှုံးပြည့်မတိကြဘူးများတယ်
ပြည်သူစစ်မှုထမ်းဥပဒေနဲ့အရင်တပ်ဖွဲ့ဝင်ဥပဒေကိုပြဋ္ဌာန်းလိုက်ချိန်မှာပြပထွက်ခွာဖို့ကြိုးစားလာကြတဲ့လူငယ်တွေလည်းတော်တော်များများရှိနေပြီးတော့နိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေနိုင်ငံသားတန်ရုံးတွေမှာလူများအပြားတိုးဝေးတန်းစီခဲ့ကြပါတယ်မန္တလေးမြို့ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးမှာဆိုရင်လည်းလူသေးဆုံးတဲ့အထိဖြစ်ခဲ့တာပါစစ်ကောင်စီဘက်ကတော့ပြည်သူစစ်မှုထမ်းဥပဒေကြောင့်တာဝန်ထမ်းဆောင်ရမှာနဲ့ပတ်သက်လို့အစိုးရမလွန်မှုအပြင်တဲ့င်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်ပြီးတော့လေတက်မတော်အပေါ်အထင်မြင်လွဲမအောင်သွေးထိုးလုံဆော်ဝါရဖြန့်ရေးသားတာမျိုးသားဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ခင်ဗျာ